အမေရိကန်သမ္မတဘရက်အိုဘားမားဟာအီဘိုလာရောဂါအရေးကိစ္စဆွေးနွေးဖို့အတွက်သူ့ရဲ့ခရီးသွားဖို့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးအရေးပေါ်အစိုးရအစည်းအဝေးတစ်ရက်ကိုခေါ်ယူလိုက်ပါတယ်။ဒီရောဂါပြဿနာကိုကင်တွယ်ဖြေရှင်းရေးအတွက်လိုအပ်တာမှန်သမျှကိုပြည်ထောင်စုအစိုးရဘက်ကပြင်ဆင်ထားမှုတွေတည်ကြားစေဖို့သမ္မတကလိုလားနေကြောင်းအင်ဘီရောရဲ့ပြောခွင့်ရသူဂျွန်အာနက်စ်ကပြောဆိုပါတယ်။အမေရိကန်နိုင်ငံမှာဒုတိယမြောက်အီဘိုလာရောဂါကူးစက်ခံထားရတဲ့ကျန်းမာရေးဝန်ထမ်းတဦးဟာရောဂါလက္ခဏာမပေါ်ခင်တည့်ရက်မှာလေရင်နဲ့ပြည်တွင်းခီးစဉ်တစ်ခုကိုတွားရောက်ခဲ့တဲ့အကြောင်းသတင်းထွက်ပြီးတော့မရှိမနှောင်းမှာပဲအရေးပေါ်အစည်းအဝေးကိုခေါ်ယူကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီကျန်းမာရေးဝန်ထမ်းဟာ Frontier Airline လေရင်ခီးစဉ်နဲ့ Ohio Cleveland ကနေ Texas Dallas Fort Worth လေဆိပ်ကိုတွားရောက်ခဲ့တာဖြစ်တယ်လို့ American ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုအဖွဲ့ CDC ကပြောဆိုပါတယ်။ Ebola ရောဂါထိန်းချုပ်ရေးအစီအစဉ်အရစောင့်ကြည့်ခံရသူတဦးကိုအရက်ဖက်ခီးသွားလေရင်ပေါ်တယောက်စီးနင်းခွင့်မပြုဘူးလို့ CDC ရဲ့ညွှန်ကြားရေးမှူးတွန်ဖရိုက်ဒင်ကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။